မြန်မာနိုင်ငံမှာဆင်းဆိုးရရေးဆွဲနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်လာဖို့အတွက်မျှော်လင့်ချက်တိတ်မရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကမနေ့ကပြောဆိုပါတယ်ဆင်းဆိုးရကလာမယ့်မေလ10ရက်နေ့မှာဖွဲ့စည်းပုံနဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပဖို့စီစဉ်ထားတာပါဖွဲ့စည်းပုံအရတိုင်းပြည်ရဲ့အဓိကအာဏာကိုစစ်တပ်ကသာချုပ်ကန်ထားပါတယ်ဒီကြောင့်ပြည်စုံကိုတော့နိုင်ငံသားရေးဝန်ကြီးဌာနကနေပြီးဒေးဗစ်ကိုလည်းသတင်းပေးပို့ထားပါတယ်ရှင်။အမေရိကန်ပြည်အောင်စုဟာဆင်ဆိုးရရဲ့ရေးဆွဲနေတဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်တဲ့နိုင်ငံဖြစ်ပါတယ်။ဒီဖွဲ့စည်းပုံမှာအတိုက်ခံနိုင်ငံရေးဖွဲ့စည်းတွေကိုစစ်တပ်ကပါဝင်ရေးဆွဲခွင့်မပေးဘူးဆိုပြီးတော့ဝေဖန်ပြောဆိုခဲ့တာပါ။ဆင်ဆိုးရကနှစ်ပေါင်းများစွာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံဟာဒီမိုကရေစီအပြောင်းအလဲကိုမျှော်လင့်တဲ့သူတွေအတွက်မဖြစ်စလောက်ပဲမျှော်လင့်နိုင်တယ်ဆိုပြီးတော့အခု American နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ
်။ It at first glance would appear intended only to perpetuate the rule of the existing military junta in
ပထမဂျန်ပြင်းလေးလာကြီးတဲ့အချက်အရာကိုပဲလက်ရှိစစ်ဆိုရအုပ်ချုပ်ရေးကိုပဲတည်တန်းကြောင်လုပ်မဲ့ဖွဲ့စည်းပုံဆိုတာသိတာပါတယ်။မြန်မာနိုင်ငံအတွင်းကဒီမိုကရေစီအားစုတွေနဲ့ပွင့်လင်းတဲ့လေးနက်တဲ့ခြေခြေမြင့်မြင့်တွဲဆောင်ဆွေးနွေးထားတာမျိုးဘာမှဖော်ပြမထားပါဘူး။နိုင်ငံတကာမိသားစုကတောင်းဆိုတာတွေဒေါအောင်ဆန်းစုကြည်ကတောင်းဆိုထားတဲ့အချက်တွေမျိုးကိုလည်းဆွေးနွေးထည့်သွင်းထားတာမျိုးမရှိပါဘူးပထမချန်ပြင်းလေးလာတွေ့ရှိရတယ်လို့တွေ့ရတာကပဲမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြောင်းလဲရေးအတွက်တိတ်ကိုမျှော်လင့်လို့မရတဲ့အခြေအနေတွေဖြစ်ပါတယ
်ဗုဒ္ဓဘုရားကပဲမြန်မာစစ်အစိုးရကစာမျက်နှာ200နီးပါးရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထုတ်ပြန်လိုက်ပါတယ်ဒီအခြေခံဥပဒေအရပါလီမန်လွှတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကရယူထားပါတယ်စေဆိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့ရက်ဆိုင်ကျင်တဲ့အချိန်ရက်ဆိုင်ခွင့်လဲစစ်တပ်ကရယူထားတာပါဖွဲ့စည်းပုံအရနိုင်ငံခြားသားနဲ့လက်ထပ်ထားတဲ့သူတွေကိုရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ထားပါတယ်ဒီချက်ကဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်မနေ့ကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရှောင်းမက်ကော်မက်ကအမေရိကန်အရာရှိတွေအနေနဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့ပနာမလေးလာတာလောက်ပဲလုပ်ရသေးတယ်လို့ပြောပါတယ်။ဒါမဲ့လည်းပထမပိုင်းအကြံဉာဏ်ဖတ်ကြည့်ရတဲ့လောက်တွေ့ရတဲ့အချက်တွေကတိတ်ကိုအလေးနဲ့သတိထားရမယ့်အချက်တွေရှိနေတယ်လို့ပြောပါတယ်။ဗုဒ္ဓဘုရားကသမ္မတဘုရားကမြန်မာနိုင်ငံအတွင်းနိုင်ငံရေးဖြစ်စဉ်တွေအပေါ်မှာသူ့အနေနဲ့စိတ်ပြည့်မိတဲ့အကြောင်းပြောဆိုပါတယ်။စေဆိုးရအနေနဲ့သူ့ပြည်သူတွေကိုကြောက်ရွံ့နေတာမျိုးမဖြစ်သင့်ဘူးလို့ပြောပါတယ်။မြန်မာစေဆိုးရကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုင်ငံသားတန်ရုံတွေရဲ့ညွန်ကြားချက်တွေကိုလိုက်လုံနေတယ်လို့မနေ့ကဆွဆွဲလိုက်ပါတယ်။ပြည်ပတန်ရုံတွေဟာမြန်မာနိုင်ငံမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့လည်းစစ်အစိုးရကပြောပါတယ်။ဒီလိုမျိုးပြည်ပကဝင်ပြီးတော့ဆွတ်ဖက်ချဲလဲနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရှော့မက်ကော်မက်ကဒါဟာလူတွေကိုလိန်လဲတဲ့လှုပ်ကြံဝါရဖြတ်မှုတစ်ခုသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒေါ်ဆန်းစုကြည်နဲ့တခြားဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ကြိုးပမ်းနေတဲ့သူမျိုးချစ်တွေဟာမြန်မာနိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကအာရုံမစူးစိုက်ခင်ကတည်းကတိုင်းပြည်ကောင်းကျိုးအတွက်ဆောင်ရွက်နေသူတွေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရှော့မက်ကော်မက်ကပြောဆိုသွားပါတယ်ရှင်